ဆန့်ကျင်ဘက်အင်အားစုတွေကိုအမြင့်ပြတ်ချေမှုန်းသွားမယ်လို့စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမနေ့ကတက်မတော်နေ့အခမ်းအနားမှာပြောသွားတာဟာစစ်ကောင်စီအနေနဲ့စစ်ရာဇဝတ်မှုကိုဆက်လက်ကျူးလွန်သွားမယ်ဆိုတာဝန်ခံလိုက်တာဖြစ်တယ်လို့ NUG သမ္မတရုံးပြောခွင့်ရက VOA ကိုပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတွေကစစ်ကောင်စီအပေါ်ပြစ်မှတ်ထားပိတ်ဆို့အရေးယူမှုတွေတိုးမြင့်လှုပ်ဆောင်နေချိန်မှာပဲစစ်ကောင်စီဥက္ကဋ္ဌကအတိုက်ခံတွေပေါ်ဖိနှိပ်မှုတွေကိုပြင်းပြင်းထန်ထန်လှုပ်ဆောင်သွားမယ်အကြောင်းပြောလိုက်တဲ့အပေါ်တုံ့ပြန်ချက်တွေကိုမဲ့ရင်ချင်းနိုင်ကစူးစီးတင်ပြပေးမှာပါရှင်။
မြန်မာနိုင်ငံမှာမနေ့ကစစ်တပ်ကျင်းပတဲ့တပ်မတော်နေ့အခမ်းအနားနဲ့တိုက်ဆိုင်ပြီးစစ်ကောင်စီကိုဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတွေကပြစ်မှတ်ထားအရေးယူမှုတွေတုံ့ပြန်လှုပ်ဆောင်ခဲ့ပါတယ်။ဒါပေမဲ့စစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့သူ့ကိုစန့်ကျင်တဲ့အင်အားစုတွေကိုအမြင့်ပြတ်ချေမှုန်းသွားမယ်လို့သူ့ရဲ့တပ်မတော်နေ့မိန့်ခွန်းထဲမှာအခိုင်အမာပြောကြားသွားပါတယ်။ဒီအပေါ်မှာ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့သဘောထားတုံ့ပြန်ချက်ကိုသမရာယုံပြောခွင့်ရဦးကျော်စောက VOE ကိုအခုလို Zoom ကနေပြောပါတယ်
။တစ်ချိန်လုံးကလည်းသူ့ကိုလူခေါင်းရောင်ဆောင်ပြီးတော့ငြင်းချင်ရေးနှစ်ဖြစ်ရမယ်ဆိုပြီးကြင်ညာပြီးတော့ကြင်ညာလို့ကြင်ညာဘာအပြစ်သက်အပြစ်ခတ်ရစဲသူတစ်ဖက်သက်အပြစ်ခတ်ရစဲကြင်ညာလို့ဆိုပြီးတော့ကြင်ညာအားလုံးကလင်ညာနေတာလူတိုင်းနဲ့သိတယ်။ဆိုတော့သူဘယ်လိုပဲဗဇက်ကဘယ်လိုပဲထွက်ထွက်မင်းသားစကားပဲထွက်ထွက်ဘလူးစကားပဲထွက်ထွက်ဘာပဲထွက်ထွက်သူလုံနေတဲ့လုံရက်ကလူသက်နေတဲ့လုံရက်အဲ့ဒါကိုသူလူသက်နေရဆိုတော့သူဝန်ခံပြီးတော့ပြည်သူအစိုးရကိုသူတို့ပြည်သူတွေနဲ့ပြည်သူတွေကိုတတ်ဖြတ်မယ်ဆက်တတ်ဖြတ်ဖို့ကြိုးစားမယ်ဆိုတော့သူဝန်ခံသွားတာပဲဒါကစစ်ရာဇဝတ်မှုကျူးလွန်နေတဲ့ဟာကိုသူဝန်ခံသွားခြင်းဖြစ်ပါတယ
်ဒါဆိုရင် NUG အနေနဲ့ရောရှစ်ဆက်ဘလူးရက်တီသွားမလဲ
ကျွန်တော် NUG ဆိုတော့ပြည်သူတွေရဲ့ဆန္ဒစစ်မှန်တဲ့ဆန္ဒကိုချက်အောင်လို့လုတ်ကင်တန်တဲ့တန်ချာပြီးလုတ်ကင်ဒီတက်ပွဲဝင်နေတဲ့ပြည်သူတွေနဲ့အတူဟာရက်တီပြီးတက်ပွဲဝင်နေတဲ့ပြည်သူအစိုးရရေဟုတော်လိုင်းရပေါက်ပေါ်လာတဲ့ရေဟုတော်လိုင်းရအစိုးရတရက်ဖြစ်တယ်လေအညီပြည်သူတွေရဲ့ဆန္ဒအစ်စ်မှန်ဖြစ်တဲ့ဒီမြန်မာနိုင်ငံမှာကြမ်းကြုတ်ရက်ဆက်တဲ့စစ်အာဏာရှင်စနစ်ကိုအမြင့်ကနေပြီးတော့တွန်းလှန်ဖြတ်စည်းပြီးတော့ပြည်သူတိုင်းရင်းသားပြည်သူတွေလိုချင်တောင်းတတဲ့စစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီနိုင်ငံဖြစ်အောင်ကြိုးစားပြီးတော့ဆောင်ရွက်နေရဆိုတော့ကြိုးစားပြရစေ
ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်ကန့်ကွက်ခဲ့တဲ့နိုင်ငံတွေကိုအကြမ်းဖက်လုပ်ရက်ကိုထောက်ခံသူတွေဖြစ်ရှုံချခဲ့ပြီးသူတို့လုပ်ရက်ဟာမှားယွင်းနေတယ်လို့တက်မတော်ကကိုနီးကိုဟန်နဲ့ဒီမိုကရေစီကိုပုံဖော်နေမှုမှာပူးပေါင်းပါဝင်တဲ့ကြောင်းသူကပြောကြားခဲ့ပါတယ်တက်မတော်နေ့အခမ်းအနားဖြစ်စစ်ကောင်စီကတရုတ်လို့တိုက်လေရင်တချို့ကိုတရုတ်ပြပြန်တန်းခဲ့ပါတယ်မြန်မာပြည်သူတွေအပေါ်စစ်ကောင်စီရဲ့ဖိနှိပ်မှုတွေမှာပြင်းထန်လွန်ပြီးလေကြောင်းကနေပါတိုက်ခိုက်နေတဲ့လုပ်ရက်ကိုဟန်တားနိုင်ရေးစစ်ကောင်စီနဲ့သူ့ကိုပံ့ပိုးနေတဲ့လုပ်ငန်းရှင်တွေအပေါ်အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတွေကထပ်ပြီးပိတ်ဆို့အရေးယူတာဟာထိရောက်မှုမရှိဘူးဆိုတာကိုပြနေတယ်လို့မြမအရေးလှုပ်ရှားနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေကသုံးသပ်ကြပါတယ်အမေရိကန်အခြေစိုက် Campaign for a New မြန်မာရဲ့ညွှန်ကြားရေးမှူး Simon Billiness ကအခုလို Zoom ကနေ VOE ကိုပြောပါတယ်
Well, I think the current US sanctions, including the new sanctions that were announced last Friday, really fall short of what the US can do.
ပြီးခဲ့တဲ့တောက်ကြာနေ့ကကြီးညာခဲ့တဲ့ပိတ်ဆို့အရေးယူမှုအသစ်တွေပါဝင်လက်ရှိအမေရိကန်ရဲ့ပိတ်ဆို့အရေးယူမှုတွေဟာမြန်မာစစ်တပ်ပေါ်မှာထိထိရောက်ဖိအားပေးလှုပ်ဆောင်တဲ့နေရာမှာလွဲချော်နေတယ်လို့မြင်ပါတယ်။ကျွန်တော်တို့ဖြစ်စေချင်တာကမြန်မာနိုင်ငံကိုလေရင်လောင်စာဆီတွေရောင်းချမှုထိထိရောက်တားမြစ်ပိတ်ပင်မှုဖြစ်ပါတယ်။ဒါမှပဲမြန်မာလီဒါအနေနဲ့တိုက်လေရင်တွေရဲရင်တွေကိုအသုံးမပြုနိုင်တော့ဘဲနဲ့အရက်သားတွေပေါ်မှာလေကြောင်းတက်ခိုက်မှုကိုရပ်တန့်စီဖို့ထိရောက်တဲ့နည်းလမ်းတစ်ခုဖြစ်လာမှာပါ
။ဒါကြောင့်လဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလက်နက်ကိုင်ဆန့်ကျင်သူတွေကိုအပြတ်ချေမှုန်းသွားမယ်လို့ပြောဆိုတဲ့အပေါ်မှာမအံ့ဩမိကြောင်း Simon Billiness ကဆိုပါတယ်
။ We've also been pressing the US to do what the European Union has already done and that's put sanctions on Myanmar.
ယူပတ်တမကကချမှတ်ခဲ့တဲ့ရေယူပိတ်ဆို့မှုတွေအတိုင်းလှုပ်ဆောင်ဖို့အမေရိကန်ကိုကျွန်တော်တို့ဖိအားပေးခဲ့ပါတယ်။ဒါကတော့စစ်တပ်ရဲ့ဝင်ငွေအရင်းအမြစ်ဖြစ်တဲ့မြမရည်နံတဲ့သဘောတန်ငွေလုပ်ငန်း MOG အပေါ်မှာအမေရိကန်ကပိတ်ဆို့အရေးယူဖို့ဖြစ်ပါတယ်။ဒါပေမဲ့လည်းသူတို့ဒီအချက်ကိုမလုပ်နိုင်ဘူးဖြစ်နေပါတယ်။အမေရိကန်ကဒီလိုမျိုးပိတ်ဆို့အရေးမယူထားတဲ့အတွက်မြမစစ်တပ်အတွက်ရတနာတန်ငွေပိုက်လိုင်းကနေရတဲ့ဝင်ငွေတွေဟာထိုင်းနိုင်ငံကနေတဆင့်စီးဝင်နေပါတယ်။ဒါကြောင့်မို့မြန်မာစစ်တပ်ပေါ်မှာအမေရိကန်ကထိတိယယောက်ဖိအားပေးနိုင်ရက်သားနဲ့မလုပ်ဘဲနဲ့ပြက်ကွက်နေပါရယ်။ဒါကြောင့်အခုလိုမျိုးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောကြတာကိုကျွန်တော်အနေနဲ့မအံ့ဩပါဘူး။ဘာဖြစ်လို့လဲဆိုတော့သူ့လုပ်ရက်တွေကိုပြောင်းလဲစီဖို့ ထိရောက်တဲ့ဖိအားပေးမှုမျိုးကိုအမေရိကန်ဥရောပသမဂ္ဂဗြိတိန်နဲ့အာဆီယံနိုင်ငံတွေကမလုံနိုင်လို့ပဲဖြစ်ပါတယ
်။မနေ့ကထုတ်ပြန်တဲ့ဗြိတိန်နိုင်ငံရဲ့ပိတ်ဆို့အရေးယူမှုအသစ်ထဲမှာစစ်တပ်ကိုလေရင်လောင်စာစီတိုက်ရိုက်ထောက်ပံ့နေတဲ့မြန်မာကုမ္ပဏီတွေကိုပဲပိတ်ဆို့အရေးယူတာဟာထိရောက်မှုမရှိဘူးလို့ဗြိတိန်အခြေစိုက်မြန်မာရေးလှုပ်ရှားနေတဲ့ Burma Campaign UK ရဲ့အမှုဆောင်ညွှန်ကြားရေးမှူး Mark Farmana က VOA ကိုပြောပါရယ်စစ်တပ်ကနေအရက်သားအသုံးပြုဖို့ရည်ရွယ်ထားတဲ့လေရင်လောင်စာစီတွေကိုလည်းမှာယူထားတဲ့အတွက်ပါဝင်ပတ်သက်နေတဲ့ဗြိတိန်ကုမ္ပဏီတချို့ကပါဗြိတိန်အစိုးရအနေနဲ့ပိတ်ဆို့အရေးယူတင်ကြောင်းသူကပြောကြားခဲ့ပါရှင့်